အင်းစိန်ထောင်တွင်နိုင်ငံရေးအကျဉ်းသားတွေကရာဇသက်ကြီးပုံမာတွေအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမာတွေနဲ့ထောင်ဒဏ်ချမှတ်ခံထားရသူအယောက်200ကျော်ကိုတာယာဝတီထောင်ကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းထောင်အာဏာပိုင်တွေကပြောင်းရွှေ့ခဲ့တဲ့အကြောင်းအကျဉ်းသားတွေနဲ့နှီးစက်တဲ့ရှေ့နေသူကပြောပါရယ်အဲ့လိုပြောင်းရွှေ့ခံရသူတွေထဲမှာသတင်းမီဒီယာသမားတို့လည်းပါဝင်တယ်လို့သိရပါရယ်ရှင်ဝန်ကပေးပို့တဲ့ဒီသတင်းကိုမဆုမွန်ပြောပြပေးပါရှင်
အင်းစိန်ထောင်တွင်းကနေတာယာဝတီထောင်ဘက်ကိုပြောင်းရွှေ့ရတဲ့အကျဉ်းသားအရေအတွက်ကအယောက်250လောက်ရှိမယ်လို့ခန့်မှန်းတဲ့အကြောင်းအကျဉ်းထောင်ထဲနီးစပ်သူရှေ့နေတူက VOA မြန်မာပိုင်းကိုပြောပါရတယ်။အဲ့ဒီထဲကအယောက်50လောက်ဟာအမျိုးသမီးနိုင်ငံရေးအကျဉ်းသားတွေဖြစ်တယ်လို့ပြောပါရတယ်။တာယာဝတီထောင်ကိုပြောင်းရွှေ့ခံရတဲ့နိုင်ငံရေးအကျဉ်းသူတွေထဲမှာတော့အမျိုးသမီးအလွတ်တန်းသတင်းတောက်တူဖြစ်တဲ့မန်ငိမ့်ငိမ့်အေးလို့ခေါ်တဲ့မတ်မေဘယ်လည်းပါဝင်တယ်လို့သူ့ရဲ့ရှေ့နေကပြောပါရတယ်။
ဟုတ်ပြီဟုတ်ပြီမြေရမှာဒီအကျဉ်းသားချင်းကိုထောင်ကြတယ်ပြင်းတော့ဟိုပြင်းမှလေးလေးသမီးပဲအေးနင်းနေပါသွားတယ်နင်းကတော့ဇာတ်ရုပ်ကြီးထောက်ကြတော့ဒီမှာအခုကဒီမှာကနောက်ပတ်ဆက်ပြီးတော့အထုနဲ့ချင်းချင်းမှာကလည်းများလာတယ်နောက်ဒီထောင်ကြပါတော့နော်ငါကစားပြီးတော့ဒီအမှုအသေးလေးနဲ့ဆွဲထားတဲ့အမှုတွေကလည်းတော်တော်များများကပြည့်ပြီးတော့အမိတ်ကြီးချတာများလာတဲ့အခါကျတော့ဒီမှာထောင်ရအင်အားလည်းများလာတဲ့အချိန်မှာဒါကတော့ဟိုကောင်ကတော့ဒီဒိုင်းတွေကိုရှေ့နေနေပြပါတယ
်ပြီးခဲ့တဲ့ရပိုင်းတော့ကအင်းစိန်အချင်းတောင်တွေကနေပြန်လွတ်မြောက်လာသူတို့ရဲ့ပြောဆိုချက်အရာအင်းစိန်ထောင်တွင်းကအချင်းခန်းတိုင်းလူလူမှလူဦးရေကနှစ်ဆဖြစ်နေပြီးနိုင်ငံရေးပုံမှန်တွေနဲ့အဖမ်းခံရသူတွေကအများဆုံးဖြစ်နေတယ်လို့ပြောပါတယ်နိုင်ငံရေးအကျဉ်းသားတွေကိုထောင်အာဏာပိုင်တွေဘက်ကဖိနှိပ်တာအပြင်နှစ်ကြီးအကျဉ်းသားတွေဘက်ကရိုက်နှက်ဆဲဆိုတာတွေလုပ်နေတယ်လို့နေရာထိုင်ခင်းအခက်အခဲတွေကြားမှာတချို့နေရာအတွက်ငွေပေးရတာတွေလည်းရှိတယ်လို့အမည်မဖော်လိုတဲ့လူမြောက်လာသူတို့ကပြောပြပါဗျ။ထောင်ထဲမှာအကျဉ်းသားတွေများလာတဲ့အတွက်အဆောင်တိုးချဲ့တာတွေအားချင်းလှုပ်ဆောင်နေတယ်လို့လည်းနိုင်ငံရေးအကျဉ်းသားတွေနဲ့နှီးဆက်တဲ့သတင်းရက်ွက်ကပြောပါတယ်။အကျဉ်းဦးစီးဌာနတာဝန်ရှိသူတို့ကတော့နိုင်ငံရေးအကျဉ်းသားမရှိကြောင်းနဲ့ထောင်တွင်းဖိနှိပ်မှုတွေမရှိတဲ့အကြောင်းတုံ့ပြန်ညှင်းဆိုပါတယ်
။အဲ့ဒါဆိုလေကျွန်တော်ကပြောပြအောင်မေးပထမတစ်ခုကနိုင်ငံရေးအကျဉ်းသားဆိုတဲ့စကားလုံးကျွန်တော်တို့ဌာနအနေနဲ့နားမလည်ပါဘူး။အဲဟုတ်ပြီနော်ကျွန်တော်တို့ဌာနနိုင်ငံရေးအကျဉ်းသားဆိုတာနားမလည်ပါဘူး။တည်ဆဲဥပဒေတစ်ခုခုချိုးဖောက်တဲ့အတွက်တက်ဆိုင်ရာတရားဝင်တစ်ခုကနေပြီးတော့ပြည်ထောင်တစ်ခုသတ်မှတ်ပြီးလာရောက်ပို့ဆောင်တဲ့ဥစ္စာတွေတော့ရှိပါတယ်။အဲနိုင်ငံရေးအကျဉ်းသားလို့ပြောလိုက်ရင်ကျွန်တော်တို့ကတော့နားမလည်တော့ပါဘူးခင်ဗျာ။ဟုတ်ပြီနော်ဒါကတစ်ခုကျွန်တော်ဖြည့်ပြီးတယ်။နောက်တစ်ခုကတော့ထောင်ရင်းမှာခုနကကျွန်တော်ပြောတဲ့ဖိနှိပ်တယ်ဆိုတဲ့စကားလုံးလေးသုံးသွားတာရှိပါတယ်။ကျွန်တော်တို့အကျဉ်းထောင်မှာဥပဒေလုံထုံးလုံပြီးဆိုတာတွေရှိပါတယ်။အဲဒီဥပဒေလုံထုံးလုံပြီးနေတဲ့အနည်းဆက်ဆုံးအတိအကျဆုံးကျွန်တော်တို့ကြိုးပမ်းဆောင်ရွက်လျက်ရှိပါတယ်။ဖိနှိပ်ခြင်းဆိုတဲ့အသုံးလုံးလည်းကျွန်တော်တို့မှာမရှိပါဘူး။
ပြည်တွင်းအကျဉ်းထောင်တွေကအခြေအနေတွေကိုအပြင်ကနေပြီးတော့မသိအောင်သတင်းအမှောင်ချထားတာပြင်ပကအခြေအနေကိုမသိအောင်ပိတ်ပင်အဆက်အသွယ်ဖြတ်တာနိုင်ငံရေးအကျဉ်းသားတွေကိုကိုဗစ် -19 ကပ်ရောဂါအကြောင်းပြပြီးတော့မိသားစုနဲ့တွေ့ခွင့်မပေးတာတွေလှုပ်ထားတာမို့ထောင်တွင်းညှဉ်းပန်းနှိပ်စက်မှုနဲ့လူခွေးချိုးဖောက်မှုတွေကိုအပြင်ကနေသိမသိတဲ့အကြောင်းအကျဉ်းသားကူညီအဖွဲ့တွေကပြောပါတယ်နိုင်ငံရေးအကျဉ်းသားတွေကိုဘာကြောင့်ထောင်ရွှေ့တယ်ဆိုတာမျိုးကိုတော့စစ်ကောင်စီဘက်ကထုတ်ပြောတာမျိုးတော့မရှိပါဘူးမကြသေးခင်လပိုင်းနေအတွင်းအင်းစိန်ထောင်မှာထင်ရှားတဲ့နိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသား၄ဦးကွပ်မျက်ခံရပြီးအစာငတ်ခံဆန္ဒပြတဲ့သူတချို့ရှိခဲ့တယ်လို့ဆန္ဒပြတဲ့သူတွေကိုအဆောင်ပြောင်းတာတိုက်ပိတ်အရေးယူတာတွေရှိတယ်လို့အမည်မဖော်လိုတဲ့အင်းစိန်ထောင်ကပြန်လွတ်မြောက်လာသူတို့ကပြောပါရယ်ပြီးခဲ့တဲ့လပိုင်းအတွင်းမှာပဲအင်းစိန်ထောင်ကနေတခြားပြည်နယ်နဲ့တိုင်းအသီးသီးထောင်တွေစီကိုအယောက်800နီးပါးပြောင်းခဲ့တယ်လို့အကျဉ်းသားတွေနဲ့နှီးဆက်တဲ့ရှေ့နေတိုင်းဝိုင်းကခန့်မှန်းပါတယ်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABBB ရဲ့ထုတ်ပြန်ချက်အရဆီယနာသိမ်းပြီးတဲ့နောက်မှာဖမ်းဆီးချုံနှောင်ချင်းခံထားရသူစုစုပေါင်း 15,000 လောက်ရှိပြီးတော့အဲ့ဒီထဲမှာ 12,000 ကျော်ဟာဆက်လက်ဖမ်းဆီးခံနေရဆဲဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ AABB ကထုတ်ပြန်တဲ့စည်းရင်းတွေဟာခြေကားဖော်ပြတဲ့စည်းရင်းတွေဖြစ်တယ်ဆိုပြီးလက်မခံဘဲပယ်ချထားတာဖြစ်ပါတယ်ရှင်